မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိဌာန်းတာဒုံးကျည်အစီအစဉ်နဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွတ်ပြပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်ကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျေးလော့ဖရော့ဖ်ကနိုင်ငံပိုင်မီဒီယာမှာပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစိတ်ရည်နည်းလမ်းနဲ့ချင့်ကပ်ဖြေရှင်းတဲ့အစီအစဉ်မျိုးမရှိဘူးလို့မျှော်လင့်တဲ့အကြောင်းပြောပါရယ်။ကိုရီးယားကျွန်းဆွယ်တင်းမာမှုတွေရှော့ချနိုင်ရေးအတွက်နိုင်ငံအားလုံးကအပြုသဘောဆောင်ထိန်းသိမ်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးဟွာချောင်ရင်းကလည်းမိနစ်တနင်္လာနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုအသစ်တွေဟာအယက်သားတွေပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာထိခိုက်မှုတွေမရှိသင့်တယ်လို့ပုံမှန်စည်းဝါးရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုတွေမရှိသင့်ဘူးလို့တရုတ်နိုင်ငံကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်နိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်သယ်ဆောင်တယ်လို့တင်ပြရရှိတဲ့သင်္ဘောတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးသွားမဲ့အဆိုပြုချက်တရားကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တောက်ကြာနေ့တုန်းကတညီတညွတ်တည်းအတည်ပြုခဲ့တာဖြစ်ပါရဲ့ရှင်။